မြန်မာနိုင်ငံပါဝင်ဒေသရင်းနိုင်ငံတွေမှာအခြေစိုက်ထားတဲ့အွန်လိုင်းရာဇဝတ်ခိုင်းတွေကိုတရုတ်နိုင်ငံဘက်ကနှိမ်နင်းရမှာတော့လူပေါင်းထောင်နဲ့ချီပြီးတော့ဖမ်းဆီးနိုင်ခဲ့ပေမဲ့ထိရောက်မှုမရှိသေးဘူးလို့ကြွမ်းကျင်သူတချို့ကထောက်ပြကြပါတယ်။အွန်လိုင်းရာဇဝတ်မှုတွေအတွက်တန်လျာရှိတဲ့သူကိုအရှေ့တောင်အာရှနိုင်ငံတွေနဲ့တရုတ်နိုင်ငံကအာဏာပိုင်တွေဖမ်းဆီးမှုတွေအကြီးအကျယ်လုပ်ခဲ့ရာကနေလုပ်ငန်းတချို့ရပ်ဆိုင်းသွားပေမဲ့ရာဇဝတ်ခိုင်းတွေအမြင့်ဖြုတ်အောင်လို့မလုပ်နိုင်သေးဘူးလို့အကဲခတ်တွေကသုံးသပ်ပါတယ်။အရှေ့တောင်အာရှတလွှားမှာတော့တရုတ်ရာဇဝတ်ခိုင်းတွေကတွင်တွင်ကြဲကြဲလှုပ်ရှားနေတာမှာတရုတ်အစိုးရအတွက်အကြီးအကျယ်အရှက်ရပွဲဖြစ်နေရတယ်လို့လည်းအမေရိကန်ပြည်ထောင်စုငြိမ်းချမ်းရေးအင်စတီကျူကနိုင်ငံဖြတ်ကျော်တဲ့ရာဇဝတ်မှုကင်းဆိုင်ရာကျွမ်းကျင်သူဂျေဆမ်တာဝါက AP သတင်းဌာနကိုပြောပါတယ်မြန်မာနိုင်ငံပါဝင်အရှေ့တောင်အာရှနိုင်ငံတွေကဥပဒေစိုးမမှုအားနည်းတဲ့ဒေသတွေမှာအခြေစိုက်ထားတဲ့ရာဇဝတ်ခိုင်းတွေဟာဒေသရင်းနိုင်ငံတွေကလူငယ်လူရွယ်အများစုအပါအဝင်အလောက်ကန်ရှာဖွေတဲ့သူတွေကိုမတ်လုံးပေးဆွဲဆောင်ပြီးတော့စိုက်ဘာရာဇဝတ်လုပ်ငန်းတွေမှာအတင်းကျပ်ခိုင်းစေနေတာဖြစ်ပါတယ်တရုတ်နိုင်ငံသားတွေအပါအဝင်ဒေသရင်းနိုင်ငံတွေကလူတော်များများကတော့ရာဇဝတ်ခိုင်းတွေရဲ့သားကောင်ဖြစ်ရတဲ့သတင်းတွေထွက်ပေါ်လာရကနေမကြသေးခင်ကနေစပြီးတော့တရုတ်နိုင်ငံနဲ့အရှေ့တောင်အာရှနိုင်ငံတွေပူးပေါင်းပြီးတော့နှိမ်နင်းမှုတွေစတင်နေတာလည်းဖြစ်ပါတယ်ရှင်